လုံချခံရတဲ့ကက်တလန်သမရာဟောင်းကလစ်ဖိုဒီမွန်ကိုဥရောပတိုက်မှာဖမ်းပေးဖို့စပိန်နိုင်ငံကထုတ်ထားတဲ့ဖမ်းဝရမ်းနဲ့ပတ်သက်ပြီးဘယ်ဂျီယံတရားသူကြီးတူကတောက်ကြနေမှာဆုံးမြတ်ချက်မပေးဘဲနောက်တစ်ကြိမ်ကြာနာပွဲကိုဒီဇင်ဘာလ4ရက်နေ့ချိန်လိုက်ပါတယ်။ဖိုဒီမွန်နဲ့သူ့အစိုးရဖွဲ့ဝင်ဟောင်း4ဦးကိုစပိန်နိုင်ငံကိုပြန်လွှဲပေးဖို့တကပိတ်ကြာနာပွဲတွင်အစိုးရရှိနေတွေကတရားသူကြီးကိုရှောက်ထားခဲ့ကြပါတယ်။ကက်တလန်ဒေသကိုတီးခြားလွတ်လပ်ရေးကြေညာတာမှာသူတို့ပါဝင်ခဲ့တဲ့ခံကဏ္ဍအတွက်ပုံကံမှုခေါ်ထွက်မှုဆိုင်ရာဆွဲချက်တွေကိုသူတို့ရင်ဆိုင်မှုဖြစ်ပါတယ်။ဖူဒမောနဲ့သူ့အစိုးရဖွဲ့ဝင်ဝန်ကြီးအောင်လေးဦးဟာပြီးခဲ့တဲ့လကဘရက်ဆဲလ်မြို့ကိုတွေ့ပြသွားပြီးစပိန်တရားသူကြီးတူရှေ့မှာလာအစ်စ်ခံမှုခေါ်တာကိုလိလူရှုခဲ့တာကြောင့်စပိန်အစိုးရကဖမ်းဝရမ်းထုတ်ခဲ့တာပါသူတို့ကတော့ဘယ်လိုအစ်စ်ခံရင်မျှတတဲ့တရားရင်ဆိုင်မှုရမှာမဟုတ်ဘူးဆိုပြီးတော့ရှောင်သွားကြတာဖြစ်ပါတယ်ခွဲထွက်ရေးဆက်လုပ်ခဲ့တဲ့အတွက်ဖူဒမောနဲ့သူ့အစိုးရဖွဲ့ဝင်73ဦးကိုစပိန်အစိုးရကယာရုကနေဖယ်ရှားခဲ့တာပါခင်ဗျာ